ကိုလံဘီယာသမ္မတအဖြစ်ယခင်ပျောက်ကြားတပ်ဖွဲ့ဝင်ဟောင်းဂူစတာဗိုပီချိုကိုပြည်သူတွေကတရင်းကနေနဲ့ကရွေးကောက်တင်မြှောက်လိုက်ကြပါတယ်။ဒါဟာလက်တင်အမေရိကတိုက်လက်ဝဲသမားတွေရဲ့သမိုင်းဝင်အောင်ပွဲလည်းဖြစ်ပါတယ်။ရွေးကောက်ပွဲအာဏာပိုင်တွေရဲ့စည်ရေးအရမဲ96ရာခိုင်နှုန်းကိုရေးထွက်ပြီးတဲ့နောက်ပီချိုကမဲ90ရာခိုင်နှုန်းရရှိနေပြီးသူ့ရဲ့ပြိုင်ဘက်ရိုဒေါ့ဖိုဟာနန်ဒက်စ်က48ရာခိုင်နှုန်းရရှိနေပါတယ်။စည်ရေးမှုမညီမျှမှုနဲ့အခွင့်အလမ်းကင်းမဲ့မှုတွေအတွက်လူလူကမကျေနပ်မှုတွေကြားမှာပီချိုကအပြောင်းလဲကိုစောခဲ့တာဖြစ်ပါလေ။အသက်62နှစ်အရွယ်ပီချိုဟာထက်လွတ်တော်အမတ်တူဖြစ်ပြီး1999နှစ်မြောက်အစောပိုင်းကာလအထိ M19 ပျောက်ကြားတပ်ဖွဲ့ဝင်တစ်ယောက်လည်းဖြစ်ပါလေ။သူဟာကိုလံဘီယားနိုင်ငံရဲ့မြို့တော်ဘိုဂိုတာရဲ့မြို့တော်ဝင်လည်းဖြစ်ခဲ့ပူသူပါ။သူနဲ့တွဲပက်ရွေးကောက်ပွဲဝင်ခဲ့သူဖရန်ချီယာမာကွက်စ်အားလည်းပထမဦးဆုံးလူမဲအမျိုးသမီးဒုတိယသမ္မတဖြစ်လာခဲ့ပါတယ်။ပီစစ်စနစ်ကိုပြောင်းလဲပြီးရေနံထုတ်လုပ်တာကိုအဆုံးသတ်မယ်လို့သူကခရီးပေးထားပါတယ်ကိုလံဘီယာပြည်သူတွေကအပြောင်းလဲကိုသူတို့နှစ်ယောက်ကစောင့်ကြည့်ပေးနိုင်နေတယ်လို့မျှော်လင့်ထားကြပါတယ်